မြန်မာအတွင်ဥကူပြောင်းရေးကာလနောက်ကြောင်းပြန်လည်နိုင်တဲ့ကိစ္စရပ်တွေကိုထိထိရောက်ဖြေရှင်းတာမျိုးမရှိတာကြောင့်တိုးတက်နေတဲ့ရလဒ်တွေကိုထိခိုက်စေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Miss Yan Healy ကကုလသမဂ္ဂအထွေထွေညီလာခံမှာမနေ့ကပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ချက်တွေနောက်နေနေတယ်လို့လည်းပြောသွားပါတယ်။မှတ်အင်ဂျင်နိုင်ကအကြောင်းဆုံးပြောပြမှာပါ။
This is my first address to the General Assembly in my capacity.
အခုကြားလိုက်ရတာကတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့69ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ကမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေအစီရင်ခံစာကိုပထမဆုံးအချိန်အစီရင်ခံတင်ပြနေတာပါ
။ Yet there are signs of possible backtracking if not addressed.could undermine Myanmar's efforts to take it.
နောက်ကြောင်ပြန်လဲခြင်းတဲ့လက္ခဏာတွေရှိနေပြီးဒါရီကိုဖြည့်ရှင်းမပေးနိုင်ဘူးဆိုရင်လူ့အခွင့်အရေးကိုလေးစားပြီးအကာအကွယ်ပေးတဲ့နိုင်ငံတကာအတိုင်းဝိုင်းမှာတာဝန်သိတဲ့နိုင်ငံတနိုင်ငံအနေနဲ့ပါဝင်ဖို့မြန်မာအစိုးရရဲ့ကြိုးစားလှုပ်ဆောင်ချက်တွေကိုထိခိုက်စေပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တနိုင်ငံလုံးအပြစ်ခတ်ရက်ဆဲနိုင်တဲ့အဆင့်ရောက်ဖို့တက်ဆိုင်ရာအဖွဲ့အစည်းအလုံးကကြိုးစားရမှာဖြစ်တယ်ဆိုတာကျွန်မအကြံပြုထားပါတယ်။ဒါအပြင်ငိန်ချရင်ဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ဖို့အရေးကြီးကြောင်းကျွန်မထပ်ပြီးတိုက်တွန်းပါတယ်
။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်ရတဲ့ကိစ္စတွေထဲမှာရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေဆိုးရွားနေစေပဲလို့ Miss Yan Healy ကထုတ်ဖော်ပြောဆိုသွားပါတယ်။
My visit to Rakhine State in July left me with a profound impression.
July လောက်ကကျမသွားခဲ့တဲ့ရခိုင်ပြည်နယ်ခရီးစဉ်မှာပဋိပက္ခကြောင့်ဒုက္ခရောက်နေသူတွေရဲ့အခြေအနေဟာအတော်လေးကိုဆိုးရွားနေတာတွေ့ခဲ့ရပါတယ်။ရခိုင်ဗုဒ္ဓဘာသာနဲ့မွတ်စလင်ရိုဟင်ဂျာဒုက္ခတဲ့စခန်းတစ်ခုလုံးရဲ့အခြေအနေတွေကောင်းမွန်လာအောင်အမြန်ဆောင်ရွက်ပေးဖို့လိုနေပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့တရားဝင်နေထိုင်ခွင့်မရှိတာကြောင့်ခွဲခြားဆက်ဆံခံရပြီးအခြေအနေပိုဆိုးနေတာပါ။
Miss Yan Healy ရဲ့အစီရင်ခံပြောဆိုချက်တွေကိုမြန်မာအစိုးရအနေနဲ့လက်မခံနိုင်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအသံမတ်ကြီးဦးတန့်စင်ကတုံ့ပြန်ပြောဆိုသွားပါတယ
် The most important point we cannot agree in her emphasis on the positive
ကျွန်တော်တို့အဓိကသဘောမတူတဲ့အချက်ကတော့သူ့ရဲ့အစီရင်ခံစာမှာထောက်ပြထားတဲ့နောက်ကျောင်းပြန်လည်နိုင်ခြင်းရှိနေတယ်ဆိုတဲ့အချက်ပါဒီလိုကောက်ချက်ချဖို့အကြောင်းပြချက်မရှိဘူးလို့မြန်မာအစိုးရကမြင်ပါတယ်ဒီအစီရင်ခံစာဟာမြန်မာအစိုးရခေါင်းဆောင်ပိုင်းရဲ့ပြည်ရင်ပြောင်းလဲရေးတဆိုင်မတ်ပြဆောင်ရွက်နေချက်ဒီပေါ်မှာဒီအစီရင်ခံစာဟာမြန်မာအစိုးရခေါင်းဆောင်ပိုင်းရဲ့ပြည်ရင်ပြောင်းလဲရေးတဆိုင်မတ်မှဆောင်ရွက်ချက်ဒီပေါ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အပြုသဘောဆောင်တဲ့တုံ့သက်ချက်နဲ့လဲဆန့်ကျင်ဘက်ဖြစ်နေတာပါ
Miss Yan Healy ရဲ့အစီရင်ခံပြောဆိုချက်ဒီမှာမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုပြက်ပြက်သားသားဝေဖန်ထောက်ပြသွားတာတွေ့ရတဲ့အတွက်အားရမိတယ်လို့အာရှလူ့ခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးက VOE ကိုပြောပါတယ်
လာမယ့်နှစ်ဇန်နဝါရီလမှာအထူးကိုယ်စားလှယ်မြန်မာပြည်ကိုသွားတဲ့အခါကြားလို့ရှိရင်တော့ဒီကိစ္စရပ်တွေကဘယ်လိုထိရောက်မှုရှိလာမလဲဆိုတာတွေကိုကျွန်တော်သိရမှာဖြစ်တယ်။နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားဆိုတာမရှိဘူး။ပြည်မှုဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့သူတွေကိုပဲဖမ်းဆီးထားတာရှိပါတယ်လို့အစိုးရကိုယ်စားလှယ်ကပြောသွားတာရှိတယ်။သို့တော်လည်းပဲအထူးကိုယ်စားလှယ်ရဲ့တင်ပြချက်ဒီထဲမှာနာမည်တွေနဲ့တကွတင်ပြထားတာကိုကျွန်တော်ကြားသိလိုက်ရပါတယ်။
အင်္ဂါနေ့ကပြုလုပ်တဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီစည်းဝေးမှာ Miss Yan Healy ပြောဆိုချက်တွေထဲမှာတော့ရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုနဲ့ပတ်သက်လို့မလိုအပ်တဲ့ကန့်သတ်ချက်တွေကိုဖယ်ရှားပေးဖို့တိုက်တွန်းသွားပါတယ်။ဒါအပြင်2015ရွေးကောက်ပွဲကိုနိုင်ငံတကာစံနှုန်းအတိုင်းကျင်းပဖို့လိုအပ်တဲ့အပြင်တရားမျှတမှုရှိဖို့နိုင်ငံတကာအတိုင်းဝိုင်းကလည်းစောင့်ကြည့်အကဲခတ်ဖို့လိုတယ်လို့ဆိုပါတယ်။နောက်ပြီးတိုင်းသားဒေသတွေမှာမတရားဖန်ဆီးထိန်းသိမ်းပြီးနောက်အသက်ခံရတဲ့ဖြစ်ရပ်တွေနဲ့မကြသေးခင်ကစစ်တပ်လက်ထက်မှတိတ်ဆုံးသွားတဲ့အလွတ်သတင်းတောက်ကိုပါကြီးအပါအဝင်အာဏာပိုင်တွေဘက်ကတရားဥပဒေပြင်ပဖန်ဆီးထိန်းသိမ်းတပ်ဖြတ်မှုတွေရှိနေသေးတယ်လို့လည်းပြောဆိုပါရယ်။ဒါ့အပြင်သူကိုယ်တိုင်လည်း2015ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုဒုတိယအကြိမ်သွားရောက်ဖို့ရှိတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Healy ကကုလသမဂ္ဂထွေထွေညီလာခံမှာပြောသွားပါရယ်ရှင်။